တော်တာရှင်များခင်ဗျာမြန်မာနိုင်ငံကတောင်သူတွေမိုးစဘာပြီးရင်နှွေစဘာကိုပုံသေးမဆိုင်ပဲတခြားသီးနှံတွေပြောင်းလဲစိုက်ပျိုးနိုင်ရင်အတွက်အစိုးရဘက်ကနေဘာတွေလုပ်ပေးဖို့လိုမလဲဆိုတဲ့အကြောင်းကိုတင်ပြဆွေးနွေးမှာဖြစ်ပါတယ်လွန်ခဲ့တဲ့တစ်လလောက်ကစိုက်ပျိုးရေးဦးစီးဌာနကစဘာတစ်မျိုးတည်းကိုထပ်ပြန်တလဲလဲစိုက်တာထက်ဝင်ငွေပိုကောင်းအောင်ပြောင်းလဲစိုက်ပျိုးသင့်တဲ့သီးနှံအတွဲအဆက်တွေကိုအကြံပြုတင်ပြခဲ့ပါတယ်အဲ့ဒါတွေကိုသာအမှန်တကယ်စိုက်ပျိုးနိုင်ရင်တောင်သူတွေအတွက်ကောတိုင်းပြည်အတွက်ပါအကျိုးဖြစ်ထွန်းနိုင်ပါတယ်မိုးစဘာပြီးရင်နှွေစဘာကိုပုံသေးမဆိုင်ပဲနဲ့တခြားဝင်ငွေကောင်းတဲ့သီးနှံတွေကိုစိုက်ကြရင်ကနဦးအနေနဲ့တောင်သူတွေဝင်ငွေပိုလာမယ်ဒါအပြင်စဘာစေးကွက်မှာရောင်းလို့အားနဲ့ဝယ်လို့အားမျှကြည့်ဖြစ်သွားတဲ့အတွက်စဘာပေါ်ချိန်စဘာစေးထိုးကြတဲ့ပြဿနာကလည်းအလိုလိုရော့ကျသွားပါလိမ့်မယ်မိုးစဘာပြီးရင်နှွေစဘာကိုပုံသေးမဆိုင်ပဲဝင်ငွေပိုကောင်းတဲ့ဒီပြင်သီးနှံတွေကိုပြောင်းလဲစိုက်ပျိုးကြတဲ့ပုံစံကနိုင်ငံတကာရဲ့ခေတ်သစ်စိုက်ပျိုးရေးလုပ်ငန်းပုံစံဖြစ်ပါတယ်ကမ္ဘာနံပါတ်1အဆန်တင်ဖို့ရောင်းချတဲ့နိုင်ငံဖြစ်တဲ့ထိုင်းနိုင်ငံဆိုရင်လေစဘာစိုက်တာကိုလျှော့ပြီးဝင်ငွေပိုကောင်းတဲ့သီးနှံတွေကိုပုံမစိုက်ပျိုးနိုင်အောင်အစိုးရကိုယ်တိုင်ကဦးစီးဦးဆောင်လုပ်နေပါတယ်ကမ္ဘောဒီးယားမှာလည်းဒီတိုင်းပါပဲကမ္ဘောဒီးယားကပြည်ပကိုစံတင်ဖို့ရောင်းချမှုအများဆုံး10နိုင်ငံထဲမှာပါပေမဲ့မိုးစဘာပြီးရင်နှွေစဘာကိုတိတ်မစိုက်ကြပဲဒီပြင်သီးနှံတွေဟင်းသီးဟင်းရွက်တွေကိုစိုက်ကြတာဖြစ်ပါတယ်ကမ္ဘောဒီးယားနိုင်ငံရဲ့လေယာကန်နာကိုမကြာမီကသွားရောက်လေ့လာခဲ့တဲ့ရန်ကုန်တိုင်းဒေသကြီးတောင်သူလယ်သမားနဲ့စိုက်ပျိုးရေးအလုပ်သမားသမဂအဖွဲ့ရဲ့အထွေထွေအတွင်းရေးမှူးဥယျံအေးကသူ့ရဲ့အတွေ့အကြုံကိုအခုလိုပြောဆိုထားပါတယ
်။ကမ္ဘောဒီးယားတောင်တူလေသမားသူတို့တွေကစဘာတသိပဲစိုက်ကြတယ်။ကျန်တာတွေကပဲတို့ဘုံလာမုံညင်းစိမ့်တွေတို့အဲ့လိုရာသီပင်တွေပေါ့။စိုက်ကျိုးရေးလုပ်တဲ့ယုံလေးတွေပလတ်စတစ်တွေလိုမျိုးကာပြီးတော့အိမ်လေးကိုလုပ်ပြီးတော့စိုက်ကြတယ်။သူတို့ပြောင်းသွားတဲ့ပုံစံတအေးကနဲ့အေးကနဲ့စားစိုက်ပြီးတော့ပြောင်းသွားတာတဲ့။အဲ့တော့ကျွန်တော်တို့လည်းအဲ့ဒီလိုမျိုးအခြေခံအဖွဲ့အားနေရောဒါဆိုလည်းတအေးကတော့စားစိုက်မယ်။စားစိုက်ပြီးလို့ရတဲ့အောင်မြင်မှုကိုစင်ရင်တစင်ရင်ပြောင်းဖို့ဆိုတော့ဒီလေသမားတွေကိုတော့ပြန်လုပ်ဖို့လိုတာပေါ့
ဆက်ပြီးတော့ຫນွေစဘာနေရာမှာဒီပြင်းသီးနှံတွေစိုက်ပျိုးရေးကိစ္စကိုဘလို့အောင်မြင်အောင်ဆောင်ရွက်ကြမလဲဆိုတာကိုပြောပါမယ်မိုးစဘာပြီးရင်ຫນွေစဘာကိုပုံသေးမစိုက်ပဲဝင်ငွေပိုကောင်းတဲ့ဒီပြင်းသီးနှံတွေကိုစိုက်တဲ့ဆိုတဲ့အကြောင်းကိုတောင်သူလေသမားတွေနဲ့ဆွေးနွေးကြည့်ပါတယ်လေသမားတချို့ကစဘာတစ်မျိုးတည်းမစိုက်ပဲနဲ့ဒီပြင်းသီးနှံတွေကိုပါတွဲဖက်စိုက်ပျိုးတဲ့ဆိုတာကိုနားလည်ကြပါတယ်ဒါပေမဲ့လေသမားတော်တော်များများကတော့မိုးစဘာပြီးရင်နှွေစဘာဆိုတာနဲ့ပဲခောက်ယူကျိုးနေကြစေပါဥပမာအေယာဝတီတိုင်းရဲ့မြို့နယ်တွေထဲမှာမိုးစဘာပြီးရင်နှွေစဘာမစိုက်ပဲပဲမျိုးစုံကိုစိုက်တဲ့မြို့နယ်နည်းနည်းလောက်ပဲရှိပါတယ်ဟင်းသရဇလွန်ဒနုပြူလေးမျက်နှာစသဖြင့်၅မြို့နယ်၆မြို့နယ်လောက်မှာပဲမိုးစဘာပြီးရင်ပဲမျိုးစုံကိုစိုက်ကြပါတယ်ကြံတဲ့မြို့နယ်20လောက်မှာကတော့မိုးစဘာပြီးရင်နှွေစဘာကိုပဲစိုက်နေကြတာပါအဲ့ဒီမြို့နယ်20လောက်မှာနှွေစဘာမစိုက်ပဲဒီပြင်းသီးနှံတွေကိုစိုက်မယ်ဆိုရင်တောင်လက်တလုံးမှာဖြစ်နိုင်ကြီးကနည်းပါသေးတယ်ဘာဖြစ်လို့လဲဆိုတော့ဟိုးအရင်ကကမ္ဘာပံရဲ့အကူအညီနဲ့တိစောက်ခဲ့တဲ့တာတမန်တွေကနာဂိဖြစ်တုန်းကတော်တော်များများပျက်စီးသွားခဲ့တာကြောင့်လေခွက်တွေတဲကိုရေကရာသီမရွေးဝင်နေလို့ဖြစ်ပါတယ်။ဒီတော့ပြောချင်တာကတာတမန်တွေပျက်စီးသွားတဲ့နေရာမပြည့်စုံတဲ့နေရာတွေမှာတာတမန်တွေကိုအစိုးရအနေနဲ့အစ်စ်တိစောက်ပေးဖို့ဒါမှမဟုတ်ရင်လည်းပြုပြင်မွမ်းမံပေးဖို့လိုပါတယ်။ဒါဆိုရင်အဲ့ဒီဒေသတွေမှာမိုးစဘာပြီးရင်နှွေစဘာကိုမဖြစ်မနေမဆိုက်ရတော့ဘဲတခြားသောသီးနှံတွေကိုပါရွေးချယ်စိုက်ပျိုးလိုက်နိုင်ကြမှာဖြစ်ပါတယ်။နောက်တစ်ချက်ကຫນွေစဘာမစိုက်ပဲပဲမျိုးစုံစိုက်လို့ရရဲ့သားနဲ့မစိုက်ကြတဲ့ဒေသတွေအကြောင်းကိုဆွေးနွေးပါမယ်။တောင်သူတွေရဲ့အဆိုအရလက်ရှိအချိန်မှာຫນွေစဘာမစိုက်ပဲပဲမျိုးစုံလို့ဒီပြင်းသီးနှံတွေကိုစိုက်လို့ရပေမဲ့မစိုက်တဲ့ဒေသတွေလည်းအများအပြားရှိနေပါတယ်။ဘာဖြစ်လို့လဲဆိုတော့လူမညီကြလို့ပါ။တကွက်နဲ့တကွက်ကက်ရက်တီရှိနေတဲ့လေခွက်တွေမှာတစ်ဖက်လေကຫນွေစဘာစိုက်ဖို့ရေးသွင်းထားရင်ရေရဲ့အဆိုတက်ကဘေးကလေခွက်တွေစီကိုပါပြန့်နှံ့သွားပါတယ်ဒါကြောင့်ຫນွေစဘာစိုက်တဲ့လက်ကွက်နဲ့အနီးအနားလေကတောင်သူတွေကပဲမျိုးစုံကိုစိုက်ချင်အောင်ဘလို့မှစိုက်လို့မရပါဘူးစိုက်ရင်လည်းပျက်စီးသွားကြမှာပါဒါကြောင့်သူတို့အနေနဲ့ပဲစိုက်ချင်ပေမဲ့အများနည်းတူຫນွေစဘာကိုပဲရွေးချယ်လိုက်ကြရမှာဖြစ်ပါတယ်ဒီလိုအဖြစ်မျိုးတွေဟာလေယာဉ်လုပ်ငန်းနယ်ပယ်မှာအများအပြားရှိနေတယ်လို့တောင်သူတွေစီကသိရပါတယ်ဒီတော့ပြောချင်တာကအစိုးရအနေနဲ့ငွေကြေးလိုအပ်ချက်ကြောင့်လက်တလုံးမှာရေသားတမန်တွေကိုအစ်စ်မဆောင်နိုင်မပြင်ဆင်သေးနိုင်တာမျိုးရှိနိုင်ပါတယ်ဒါပေမဲ့ຫນွေစဘာမစိုက်ပဲဒီပြင်းသီးနှံစိုက်လို့ရတဲ့ဒေသကတောင်သူတွေသူတို့စိုက်ချင်တဲ့သီးနှံတွေစိုက်ပျိုးလို့ရအောင်တော့ဆောင်ရွက်ပေးဖို့လိုပါတယ်။ကနဦးအနေနဲ့စိုက်ပျိုးရေးဦးစီးဌာနကအကြံပြုတင်ပြထားတဲ့သီးနှံအတွဲဆက်တွေကိုတောင်သူတွေသိလောက်အောင်ပညာပေးအစီအစဉ်တွေကိုကြဲကြဲပြန့်ပြန့်ထိထိရောက်ရောက်လုပ်ပေးဖို့လိုပါတယ်။ຫນွေစဘာထက်ဒီပြင်းသီးနှံစိုက်တာကဝင်ငွေပိုများနိုင်တဲ့အကြောင်းပြီးတော့စဘာပေါ်ချိန်မှာစဘာစေးထိုးကြလို့ဒုက္ခရောက်တာကိုလည်းကာကွယ်နိုင်တဲ့အကြောင်းတောင်သူတွေရေးရေးလဲလဲနားလည်လာရင်သူတို့အလိုလျောက်ပြောင်းလဲလာပါလိမ့်မယ်။စီမံချက်တွေချပြီးဖိအားပေးခိုင်းတာတဲ့တောင်သူတွေကိုဈေးကွက်သဘောနားလည်အောင်အသိပညာပေးတာကလက်တွေမှာပိုအောင်မြင်မဲ့နည်းလမ်းဖြစ်ပါတယ်။ဒ ဒါကြောင့်ຫນွေစဘာနေရာမှာအခြားသီးနှံတွေပြောင်းလဲစိုက်ပျိုးနိုင်ရေးလုပ်ငန်းအောင်မြင်နိုင်ရေးအတွက်အစိုးရကိုယ်တိုင်ဦးစီးဦးဆောင်လုပ်ပြီးဈေးကွက်အသိပညာပေးလုပ်ငန်းတွေနဲ့စတင်တင်ပါကြောင်းတင်ပြလိုက်ပါတယ်။စီးပွားရေးဖွံ့ဖြိုးမှုမျက်မှောက်ပြုနိုင်ကြပါစေ။ကျေးဇူးတင်ပါတယ်။ကျွန်တော်အောင်နိုင်ကျော်ပါ။